America in Burmese.
မင်္ဂလာညနေခင်းပါရှင်2019ဒီဇင်ဘာလ12ရက်ကြာသပတေးနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မွန်ပါရှင်အခုညနေခင်းအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရိုဟင်ဂျာပြည်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့အမှုတွေ ICJ နိုင်ငံကတရားရုံးမှာဒီနေ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်ရှာလွှတ်ချက်တွေတင်သွင်းနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူရေးအောက်လွှတ်တော်တရားရေးကော်မတီမှာအစောဆုံးဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နယ်နဲ့အတူကြီးညာပြီးသွားမှာပါ
။နိုင်ငံကတရားရုံး ICJ မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အမှုတွေတမ်းပြရနိုင်ငံကတကြောပြန်လျှောက်လဲတင်ပြချက်ကိုမကြခင်အချိန်ကပဲတရားရုံးကိုပေးခဲ့ပါတယ်။
Indeed, as we have seen this morning, Myanmar either admits or fails to deny what the extensive evidence we submitted makes perfectly clear. There is an urgent need.
လူမျိုးရုံးသတ်ဖြတ်မှုအခြေအနေပိုဆိုးမလာစေအောင်ကာကွယ်တားဆီးနိုင်မယ့်ဆောင်ရွက်ချက်တွေချမှတ်ပေးဖို့လိုတယ်ဆိုတဲ့အချက်ကိုဒီကနေ့ဂမ်ဘီယာဘက်ကအဓိကရှောက်လဲသွားကြပါတယ်။ဘလို့အချက်တွေကိုထောက်ပြပြီးပြောသွားသလဲဆိုတာကိုအခုထုတ်လွှင့်ချက်မှာသိရမှာပါ။ဒီအမှုမှာနှစ်ဖက်တင်ပြလျှောက်ထားချက်တွေအပေါ်တရားရုံးအပြင်မှာစိတ်ဝင်စားစောင့်ကြည့်နေတဲ့အသူတွေရဲ့အမြင်တွေကိုလည်းထုတ်ပြန်ပေးဖို့ရှိပါတယ်။အခုရင်တော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်ရွေးဦးနဲ့ကိုရနိုင်တို့ကအကြေညာပေးကြပါမယ်ရှင
်။ရွှင်ချားရီပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့တတိယနေ့နဲ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လဲချက်တွေတင်သွင်းနေကြပါတယ်။ ICJ မှာတရားလိုလို့တရားစွဲဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရိုဟင်ဂျာတွေပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းလျှောက်လဲခဲ့ကြတာပါ
။ Madam Agent, your silence said far more than your words.
ကိုယ်ကချိပါမယ်မြန်မာဘက်ကကိုယ်စားဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့မနေ့ကရှောက်လဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုငြင်းဆန်ခဲ့တာမရှိတဲ့အကြောင်းလဲကမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ရှင်နေဖီလစ်ဆန်ကဒီကနေ့ရှောက်လဲချက်ပေးရမှာထောက်ပြသွားတာပါရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုငြင်းဆန်ခဲ့တာတွေနဲ့ပတ်သက်လို့လဲဥပဒေကျိုးဆောင်တွေကထပ်မံပြောဆိုခဲ့ကြပါတယ်ကျူးဆောင်ရှင်တွေကတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းနဲ့ဒီရှင်တွေကိုဟန်တားနိုင်မှုအရေးပေါ်အစီအမံတွေလိုအပ်တဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေရေးချုပ်ဖောက်မှုဆွဆွဲချက်တွေကလူမျိုးတုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမနေ့ကပဲ ICJ မှာရှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းဒီကနေ့ကျန်းမာပွဲအဆုံးမထက်ခင်မှာဆွဆွဲချက်တွေကိုချိပါပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရင်းကြောဆွေရောက်ဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရင်းကြောမွတ်စလင်အများပြားတည်ဆုံပြီးအင်းနေချင်းဘင်္ဂလားဒေ့ရှ်တန်ကိုတိမ့်နဲ့ချီထွက်ပြေးခဲ့ကြတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးလူရှားသူတွေကတိုက်တွန်းခဲ့ကြတယ်လို့အခုနောက်ဆုံး ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့အထိကြိုးပမ်းလာကြတာပါရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေတာရှိနေပြီးအရေးယူတာတွေရှိရအကြောင်းလဲတုံ့ပြန်ပြောဆိုထားကြတာပါ
American သမ္မတဒေါ်နယ်ထရန့်အပေါ်မှာအာဏာလွှဲသုံးစားလုပ်တယ်ဆိုပြီးအောက်လတော်မှာရှိတဲ့ဒီမိုကရက်တွေကအရေးယူနိုင်မှုအတွက်လုပ်နေချိန်မှာပဲသမ္မတအပေါ်အရေးယူပြစ်ပေးနိုင်မဲ့ဆွဲချက်ကိုအောက်လတော်တရားရေးကော်မတီကအစိုးဆုံးအနေနဲ့ဒီနေ့မှအတည်ပြုမယ်ဆိုပြီးတော့ခမန်းရပါတယ်Republican တွေဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်ရှိရှိလှုံ့ဆော်တာဖြစ်ပြီးတော့တက်တည်အထောက်အထားခိုင်ခိုင်လုံလုံမရှိဘူးလို့ပြောပါရယ်။သမ္မတအပေါ်ရည်ရွယ်ချက်ပြပေးနိုင်မဲ့ဆွဲချက်နဲ့ပတ်သက်ပြီးအောက်လတော်တရားရေးကော်မတီမှာဗုဒ္ဓဦးနေ့ကအခြေတင်ဆွေးနွေးခဲ့ကြတာပါ။အဲ့ဒီဆွဲချက်မှာတော့သမ္မတ Trump ဟာပြည်ပနိုင်ငံဆိုရဖြစ်တဲ့ Ukraine ဆိုရကိုလာမယ့် 2020 American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့အတွက်အကူအညီတောင်းပြီးအာဏာလွဲသုံးစားလုပ်ခဲ့တယ်လို့သူရဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွှတ်တော်အမတ်တွေကစင့်ခေါ်တာကိုလည်လူရှိဖို့အတွက်လည်းသူအစိုးရအဖွဲ့ကိုညွှန်ကြားပြီးတော့လွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကိုနှောက်ယှက်ပေးခဲ့တယ်လို့ဆိုထားပါတယ်။တရားစွဲမဲ့အချက်တွေနဲ့ပတ်သက်လို့တရားရေးကော်မတီအနေနဲ့မဲမခွဲခင်မှာအခြေတင်ဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်သားဖို့ရှိပါတယ်။သမ္မတ Trump ကတော့သူ့အနေနဲ့တစုံတရာအမှားရလောက်တာမရှိဘူးဆိုပြီးတော့ညှင်းဆိုထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတ Donald Trump လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဂျူးဘာသာဝင်တွေနဲ့ပတ်သက်တဲ့အမိန့်ပြန်တဲ့ဟာအမေရိကန်ကောလိပ်ကျောင်းတွေမှာဂျူးဘာသာဝင်တွေပေါ်ဆန့်ကျင်တဲ့သဘောထားတွေကြီးထွားလာနေတာကိုဖြည့်ရှင်းဖို့ရည်ရွယ်ထားတဲ့အကြောင်းဖော်ပြထားပါတယ်။ဂျူးဘာသာဝင်ရဲ့ဟန်နုကာဘာသာရေးပွဲတော်အဖြစ်အင်ပီရိုမှာမနေ့ကဂျူးလူမျိုးထောက်ခံသူတွေဝန်းရံလာတဲ့တက်ရောက်လာတဲ့အခမ်းအနားမှာပဲသမ္မတကအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ အမေရိကန်မှာရှိတဲ့တက္ကသိုလ်တွေ၊ကောလိပ်ကျောင်းတွေမှာကျူးပါတာဝန်တွေပေါ်ခွဲခြားဆက်ဆံမှုတွေကိုဟန်တာဖို့ပြုခွက်ခဲ့မယ်ဆိုရင်ဘိုးဆူရကပေးရနေတဲ့ထောက်ပံ့တွေဖြတ်တောက်တာခံရမယ်အမေကတော့အဓိကကျူးလူမျိုးဖွဲ့စည်းတွေကလည်းထောက်ခံအားပေးကြပါတယ်အမေရိကန်နိုင်ငံသားတွေရဲ့ကလုလက်ခွင့်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ ACLU ကတော့ပညာရေးဝန်ကြီးဌာနကအတည်ပြုထားတဲ့ထုတ်ပြန်ချက်နဲ့အကောင်အဝယ်ပေးထားပြီးသားဖြစ်တဲ့ကြောင့်သမ္မတရဲ့အမိန့်ဟာမလိုအပ်ဘဲထုတ်ပြန်လာတာဖြစ်တဲ့ကြောင့်တုံ့ပြန်ပြောဆိုခဲ့ပါတယ်
။ဗြိတိန်နိုင်ငံမှာတော့ထူးထူးရွေးကောက်ပွဲကိုချင်းဒီကနေ့မှချင်းပါနေပြီးတော့ဗြိတိန်နိုင်ငံသားတွေလည်းမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကနေ2016လူလူဆန္ဒခံယူပွဲမှာသဘောတူထားတဲ့EU ရောဘတ်သမဂ္ဂကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအချိန်တော်ကြာဆောင်ဆိုင်နေတဲ့ဆုံးဖြတ်ချက်တရက်လည်းထွက်ပေါ်လာနိုင်ွယ်ရှိပါတယ်။ဝန်ကြီးချုပ် Boris Johnson ကတော့မဲဆွယ်စည်းရုံးရေးတွေအတွင် EU ကနေဗြိတိန်နှုတ်ထွက်ရေးအပြီးသတ်ဆောင်ရွက်ဖို့ကိစ္စကိုအလေးပေးပြီးတော့မဲဆွယ်ခဲ့ပါတယ်။သူရဲ့ Conservative Party အနေနဲ့ Parliament မှာအမတ်နေရာအများစုအနိုင်ရခဲ့မယ်ဆိုရင် Brexit နဲ့ပတ်သက်ပြီးတော့အရင်ပယ်ချခံထားတဲ့အစည်းအဝေးကိုဖြစ်အောင်လုပ်ခွင့်ရမှာဖြစ်ပြီး January 31ရက်နေ့မှာ EU ကနေဗြိတိန်ခွဲထွက်နိုင်ဖို့လုပ်မှာဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက်လေဝါပါတီခေါင်းဆောင် Jeremy Corbyn ကတော့တကယ်လို့သူ့အနေနဲ့အနိုင်ရခဲ့မယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်မလားဒါမှမဟုတ်နေမလားဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်လူလူဆန္ဒခံယူပွဲအစ်စ်ကိုလုပ်သွားမယ်လို့လည်းပြောပါတယ်။ယောဘသမဂ္ဂကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိန်နဲ့ EU ကြားသဘောတူညီမှုကိုဗြိတိန်ပါလီမန်ဘက်ကအတိမပြုဘဲအကြိမ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ခရီဇာမေနှုတ်ထွက်သွားခဲ့ပြီးအဲဒီနောက်မှာဘောရစ်ဂျွန်ဆန်ဟာဝန်ကြီးချုပ်ဖြစ်လာခဲ့တာပါဝန်ကြီးချုပ်ဟောင်းခရီဇာမေဟာ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စအကောင်လာစီဖို့အတွက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ခဲ့ပေမဲ့လည်းအဲဒီရွေးကောက်ပွဲမှာသူ့ရဲ့ Conservative Party ရှုံးခဲ့တာကြောင့် Brexit အစီအစဉ်လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့ရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းတွေမှာတော့ဝန်ကြီးချုပ် Johnson ရဲ့ Conservative Party အနိုင်ရနိုင်ခြေရှိတယ်လို့ဖော်ပြနေပေမဲ့ရွေးကောက်ပွဲနီးလာတဲ့အချိန်မှာတော့ပိုပြီးတော့အကျိန်းနယ်ဖြစ်လာနေပါတယ်ခင်ဗျာ
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့ဇက်တိုက်ဆိုသလိုစမ်းသပ်မှုတွေကြောင့်အမေရိကန်နဲ့ဆွေးနွေးနိုင်မယ့်အခွင့်အလမ်းလျော့ပါလာမယ့်အန္တရာယ်ရှိတဲ့ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးပလတ်ဖောင်းကလုံခြုံရေးကောင်စီမှမနေ့ကပြောကြားမှာပလတ်ဖောင်းကဆိုင်ရာအမေရိကန်သမ္မတကြီးကယ်ရီဖက်ကသတိပေးပြောကြားလိုက်တာပါ။မြောက်ကိုရီးယားကဒီနေ့အတွင်းပက်တင်းတဲ့မစ်ဆိုင်းတုံးအများပြားကိုစမ်းသပ်ခဲ့တာရှိခဲ့ကြောင်းနဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေဟာဘလောက်အကွာဝေးဖို့ပဲရောက်ရောက်ဒေတာတွေလုံခြုံရင်းနဲ့တည်ငြိမ်မှုတွေကိုထိခိုက်စေသလိုပလတ်ဖောင်းကလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရအောင်ရောက်တဲ့အကြောင်းလဲပြောဆိုသွားပါတယ်။မစ်ဆိုင်းတုံးစမ်းသပ်မှုတွေဟာအနာဂတ်မှာပြဿနာဖြစ်ရှင်းအခွင့်အလမ်းတွေကိုရောပါနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလဲသမ္မတကြီးကသတိပေးခဲ့တာပါ။မစ်ဆိုင်းတုံးစမ်းသပ်မှုတွေဇက်တိုက်လုပ်နေပြီးအမေရိကန်ဘောစိတ်မရှိနိုင်ပဲဖြစ်နေတဲ့မြောက်ကိုရီးယားကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲကြေညာချက်တွေဇက်တိုက်ဆိုသလိုထုတ်ပြန်ခဲ့ပြီးနှစ်မကုန်ခင်နောက်ဆုံးထားအမေရိကန်ဘက်ကတုံ့ပြန်မှုကိုတောင်းဆိုထားသလိုဖြစ်မလာခဲ့ရင်နီလန်တစ်ကိုရွေးချယ်သွားမယ်အကြောင်းလဲချင်းချောက်ပြောဆိုထားပါတယ်။အမေရိကန်သမ္မတကြီးခရက်ဖ်ကတော့ခက်ခဲနေပေမဲ့လည်းအမေရိကန်နဲ့လက်တွဲဆောင်ရွက်နိုင်မဲ့ဆုံးဖြတ်ချက်မျိုးကိုချမှတ်ဖို့တိုက်တွန်းသွားတယ်လို့ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကိစ္စရေးဖြည့်ရှင်းရမှာအမေရိကန်ပြည်တော်စုအနေနဲ့ညှိနှိုင်းသွားဖို့လိုလားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်
အိန္ဒိယနိုင်ငံမှာအငင်းပေါ်စရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းနဲ့ပတ်သက်ပြီးနိုင်ငံရှေ့မြောက်ဘက်မှာဆန္ဒပြတာတွေကြမ်းဖက်တဲ့ဒီဖြစ်လာနေတာကိုထိန်းချုပ်နိုင်ဖို့အိန္ဒိယဆိုရကလုံခြုံရေးတပ်ဖွဲ့ဝင်တွေထောင်လက်ချီပြီးတော့အာဇံပြည်နယ်ကိုဆေးလွတ်လိုက်ပါတယ်။အဲ့ဒီဥပဒေကြမ်းကအိန္ဒိယနိုင်ငံအိန္ဒိယနိုင်ငံတွေကမွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားဖြစ်စေဖို့ပို့ပြီးတော့လွယ်ကူစေမှာလည်းဖြစ်ပါတယ်။အာဇံပြည်နယ်မြို့တော်ဂေါ်ဟာတီနဲ့ဒီပြည်နယ်တော်ကဒီဒေါသထွက်နေတဲ့ဆန္ဒပြတဲ့သူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုကားတွေတာယာတွေကိုလည်းမီးရှို့ခဲ့ကြပါတယ်။အဲ့လူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနောက်ပိုင်းမှာတော့နှိမ်နှင်းပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအာဏာရ BJP ပါတီဝင်တွေရဲ့နေအိမ်တွေကိုလည်းတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်နိုင်ငံသားဖြစ်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအိန္ဒိယပါလီမန်ရဲ့အထက်လွှတ်တော်ကဗုဒ္ဓဟူးနေ့မှာအတည်ပြုခဲ့တာဖြစ်ပြီးတော့ဝေဖန်သူတွေကတော့ဒီဥပဒေကြမ်းကြောင့်ဖြေပြောင်းချေချနေထိုင်သူတွေဟာအာတန်ပြည်နယ်နဲ့တခြားရှေ့မြောက်ပိုင်းကပြည်နယ်တွေကိုဝင်ရောက်လာပြီးတော့အိန္ဒိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဝိုင်းပယ်ခံရတာမျိုးဖြစ်လာနိုင်ပြီးဒါကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူမျိုးသားရဲ့အစိုးရရဲ့ဤမှန်းချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ညစီလနိုင်ငံမှာတရင်ကနေတော့မီးရောင်ပောက်ခွဲမှုတွင်တိစုံသွားတဲ့လူ၈ယောက်ရဲ့အလောင်းတွေကိုတည်ယူဖို့မနေ့ကတောက်ချန်နေမှာအဖွဲ့တစ်ဖွဲ့ဆီလုံးမဲ့ကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အလောင်းတွေကိုပြန်သေးဖို့အရေးပေါ်ရှာဖွေကယ်ဆယ်ရေးဆီလုံးမဲ့အစီအစဉ်ကိုတော့မီးရောင်ပောက်ခွဲနိုင်တဲ့အန္တရာယ်ရှိနေသေးတာကြောင့်အာဏာပိုင်တွေကဆိုင်းငံ့ထားခဲ့တာပါ။ဒီစီလနိုင်ငံကငရင်စောင့်ကြည့်လေးလိုက်အေဂျင်စီကကျွမ်းကျင်သူတွေကတော့နောက်တစ်ချိန်မီးရောင်ပောက်ကွင်းနိုင်တဲ့အလားအလာဟာ40ကနေ60ခိုင်နှုန်းထိရှိနေစေဖြစ်တဲ့အကြောင်းသတိပေးထားပါတယ်။လက်တလုံးမှာလည်းမီးရောင်ဝါကနေအစိတ်တင်တန်းခွေတွေဆက်လက်ထွက်ပေါ်နေပြီးကျွမ်းပေါ်မှာလည်းအစစ်တပ်တင်ပြောင်းမုံနေနဲ့ဖုံးလွှမ်းနေတာပါ။မီးရောင်ပောက်ကွင်းမှုအတွင်းကယ်ဆယ်ပြီးစေယုံတင်ထားတဲ့ဒဏ်ရာရသူတွေကနှစ်ဦးမနေတော့ကပဲထပ်မံတည်ဆုံသွားတဲ့အတွက်တည်ဆုံသူတွေအတွက်အခုဆိုရင်စုစုပေါင်း6ယောက်တည်ရှိနေပါပြီ။တမတိလွမြောက်လာသူတွေကအနည်းဆုံး28ယောက်ဟာခန္ဓာကိုယ်ရ90ရာခိုင်နှုန်းကျော်မီးလောင်ဒဏ်ရာရခဲ့ကြပြီး22ယောက်ရဲ့ဒဏ်ရာတွေဟာပြင်းထန်ပါတယ်မီးလောင်ဒဏ်ရာရသူတွေကိုအရေးပြအစားထုတ်ကုသဖို့နောက်ထပ်အရေးပြပမာဏ2စင်တီမီတာတသန်း2သိန်းလောက်လိုအပ်နေတဲ့အကြောင်းလဲကျန်းမာရေးဝန်ထမ်းတွေကပြောဆိုထားပါတယ်မီးလောင်ပောက်ကွဲမှုဖြစ်ပွားချိန်မှာဩစတြေးလျနိုင်ငံသား24ယောက်နဲ့အတူအမေရိကန်ဗြိတိန်ဂျာမနီတရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံတွေကခီးသွွား49ယောက်အလဲပက်ရောက်နေတဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံကတော့ဒဏ်ရာသူတွေက12ယောက်ကိုစေကူသားနိုင်ဖို့ပြန်ခေါ်နိုင်အောင်စစ်လေရင်ဒီစင်းကိုလည်းနယူးဇီလန်နိုင်ငံကိုဆေးလွတ်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကတာလီဘန်တွေထိန်းချုပ်ထားတဲ့ခရိုင်မှာမြေပြိုကျတာကြောင့်လူ6ယောက်ထပ်မံတည်ဆုံးပြီးတော့30လောက်ဒဏ်ရာရသွားခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။ထိခိုက်သေးဆုံးသွားသူတွေအလုံးဟာတောင်ကျောတွေမှာရှေတူးနေကြတဲ့ရွာသားတွေဖြစ်တယ်လို့လည်းပြောပါတယ်။မြေပြိုကျမှုဟာဗဒါရှန်ပြည်နယ်ရာဂစ်စတန်ခရိုင်မှာဘရူးနေကဖြစ်ခဲ့တာလို့ပြည်နယ်ကောင်စီအဖွဲ့ဝင်အဗ်ဒူလာဂျာဂျီနာဇာရီကပြောပါတယ်။အဲ့ဒီပြည်နယ်ဟာတရုတ်နိုင်ငံနဲ့ဆက်နဲ့ထိစပ်နေပြီးတော့ဟင်ဒူကုတ်နဲ့ပါမီယာတောင်တန်းတွေကြားမှာတည်ရှိတာဖြစ်ပါတယ်။ဒီဆုံးသွားသူ6ယောက်ဟာအဲ့ဒီနေရာမှာရှေတူးနေတဲ့ဒါဇင်နဲ့ချီရွာသားတွေကဖြစ်ပြီးတော့အဲ့ဒီဒေသကလူတွေဟာလည်းရှေတူးပြီးတော့အသက်မွေးကြတာဖြစ်ပါတယ်။ဒီဒေသမှာရှေးတော်များထွက်ပြီးတော့ဒီဒေသဟာ2015ခုနှစ်ခေတ်ကတာလီဘန်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေခဲ့တာဖြစ်ပြီးတော့တရားမဝင်တူးဖော်နေတဲ့ရှေးတွင်းတွေအတော်များများကိုလည်းတာလီဘန်တွေကလှုပ်ဆောင်ပြီးတော့ဝင်ငွေတွေရနေတာဖြစ်ပါတယ်။ရွာသား30ကျော်ဒဏ်ရာရခဲ့ပြီးတော့တချို့တွေလည်းနိုင်တော်ကြမြေပြိုတဲ့အောက်ကအပျက်စီးတွေကြားမှာပျောက်ဆုံးနေတယ်လို့ပြည်နယ်ကောင်စီဝယ်နာဇရီကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမြေပြိုကျတာတွေမကြာခဏဖြစ်ပွားလေရှိပြီးတော့2014ခုနှစ်ကဗရာချန်ပြည်နယ်မှာမြေပြိုကျမှုကြောင့်350ကျော်ထိဆုံးပြီးတော့2000ကျော်ပျောက်ဆုံးခဲ့ပါတယ်2012ခုနှစ်ကဘင်္ဂလားပြည်နယ်မှာမြေပြိုကျမှုကြောင့်81ယောက်ထိဆုံးခဲ့ပါတယ်ခင်ဗျာ
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လေဦးနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။သောတာရှင်များရှင်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတဲ့အမှုအတွက်နှစ်ဖက်တကြောပြန်လျှောက်ထားချက်တွေကိုဒီကနေ့ပေးကြပါရစေ။အခုအတန်လွင့်နေချိန်ရှိတော့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြပြီးသွားပါပြီ။မြန်မာနိုင်ငံကတော့မကြာခင်နိုင်ပိုင်းအချိန်မှာပေးမှာဖြစ်ပါတယ်။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြသွားကြတဲ့ဥပဒေပညာရှင်တွေကမနေ့လုံးကမြန်မာဘက်ကလျှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကလျှောက်ထားသွားကြပါတယ်။ဒီလျှောက်ထားချက်တွေကိုတရားရုံးထဲမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာကိုအခုတားရိုက်ဆက်သွယ်မေးမြန်းပါမယ်။ဦးကျော်စန္ဒာလိုင်းပေါ်မှာရှိနေပါပြီလားရှင်။
ရှိပါတယ်ဗာစီကမ
ဟုတ်ကဲ့အကြပြီထင်ပါတယ်နော်ဆိုတော့ဒီကနေ့ဒီဂမ်ဘီယာဘက်ကဘလို့အချက်တွေနဲ့လျှောက်ထားတင်ပြသွားတယ်လဲဆိုတော့ပြောပြပေးပါဦးကျဆောပါရှင
်ဟုတ်ကဲ့ပထမဆုံးကဂမ်ဘီယာရဲ့ပထမလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကပထမခြေပါတဲ့နေရာမှာသူတို့ရဲ့လျှောက်ထားချက်ကိုအမှန်တကယ်မခြေပနိုင်ခဲ့ဘူးမတုံ့ပြန်နိုင်ဘူးဆိုတာကိုသူတို့သက်ပြေသာရကနေတကွာတင်ပြတာဖြစ်ပါတယ်ပထမအနေနဲ့ကတော့အချက်အလက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကအဓိကလျှောက်လဲတဲ့စစ်နေကြီးဖြစ်တဲ့ပေါ်ရိုက်ကလာကသင်ပြပါတယ်။အဲဒီနေရာမှာမြန်မာအစိုးရဟာမြန်မာနိုင်ငံမှာဒုညရေးပေါ်ဒုညရုံးသတ်ချက်ကိုကျူးလွန်ခဲ့တဲ့ intensity ဟာကိုတို့မဟာတဏ္ဍာငယ်ဘူးကျူးလွန်ခဲ့ဖို့ကျူးလွန်ဖို့ဖြစ်တဲ့ကိစ္စတွေကိုမဟာတဏ္ဍာငယ်ဘူးဆိုတာကိုအဓိကပြောသွားတာဖြစ်ပါတယ်။ဆိုတော့မြန်မာအစိုးရကိုယ်တိုင်ကလည်းပဲမြန်မာအထူးသဖြင့်မြန်မာစစ်တပ်ကလက်နက်ကင်တပ်ဖွဲ့တွေရဲ့ SM မျိုးစုတွေပေါ်ရဲစခန်းမှုကိုသူတို့မဟန်တာခဲ့ဘူးဆိုတာအဲ့ဒါ CN ရဲစခန်းမှုတွေရှိခဲ့တယ်ကျူလွန်မှုတွေရှိခဲ့တယ်ဆိုတာပြောပါတယ်သူတို့မှသူတို့မဟန်တာနိုင်ခဲ့ဘူးဆိုတာသူအထောက်အထားချင်းတကွာဖြေပါသွားတာကိုတွေ့ရပါတယ်ခင်ဗျာပထမဆုံးအနေနဲ့ကတော့အထူးသဖြင့်သူတို့ရဲ့အငင်းပွားမှုကိုသူတို့မပြောဘူးရွာတွေချက်ချင်းရတာလိန်ကိစ္စကြီး စောရခံရတာနောက်ပြီးတော့ဘူဂျုံမှုကြီးမင်းအောင်ဟန်ရဲ့ Facebook ထဲမှာဘင်္ဂလီကိစ္စကိုကျွန်တော်အပြည့်ရှင်းအောင်မယ်။ဘာညာရေးသားခဲ့တာညတကွာသူကအထောက်အထားကိုဥစားပေးပြီးတော့တက်တက်ကြွကြွတင်ပြသွားပါရမဆုမြတ်မအောင်အဲ့ဒါကပထမဆုံးတင်ပြတဲ့ရှင်နေကြီးရဲ့တင်ပြချက်ပါ
။ဟုတ်ကဲ့ပါရှင်ဒီကနေ့ကဒီဂမ်ဘီယာဘက်ကနေပြီးတော့ဥပဒေပညာရှင်၃ယောက်လျှောက်ထားတင်ပြသွားကြတယ်ပေါ့လေ။စစောပြောသလိုပဲဥကြောဆန္ဒပြပြသွားတာတော့ဒါပထမဆုံးလျှောက်ထားသွားတဲ့ဥပဒေပညာရှင် Paul Reichler ပါ။နောက်ဥပဒေပညာရှင်တယောက်ဖြစ်တဲ့ဒီပါမောက်ခပီအေဒါဂျွန်နဲ့ပြောသွားတယ်ပြောတင်ပြသွားပါတယ်ဆိုတော့သူတင်ပြသွားတဲ့အထက်မှာတော့ဒီ ICJ မှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားလို့မနေ့တုန်းကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုခြေပါသွားတာတွေ့ပါတယ်ဆိုတော့ပါမောက်ခဒါဂျွန်ရဲ့ဒီလျှောက်ထားချက်တွေကိုလည်းပြောပြပါဦးကျော်သာသာရှင
်ဟုတ်ကဲ့ပါမောက်ခဒါဂျွန်ရဲ့အဓိကဥပဒေကြောင်းအရလျှောက်ထားတာကတော့သူကအချက်လက်ထက်ဥပဒေကြောင်းအရဘာလို့ခြေပါလဲဆိုရင်ဒီကိစ္စဟာ OIC နဲ့ဖြစ်တာမဟုတ်ဘူးကမ်ဘီယာနိုင်ငံရဲ့အမှုဖြစ်တဲ့ဂမ်ဘီယာနိုင်ငံဟာတရားစွဲဆိုပိုင်ခွင့်ရှိတယ်။သူမှဒါအနာမင်းအနာရှိရဲ့စွဲဆိုဖို့အခွင့်အနာအပြေအဝရှိရဲ့ဒါ proxy နဲ့လောက်တာမဟုတ်ဘူးဆိုတော့ပြောပြပါရဲ။သူကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်တယ်။ဆိုတော့ဂမ်ဘီယာကဒီ OIC ရဲ့ဟောစာအနာအောက်ကလောက်တာမဟုတ်ဘူး။ဆောက်ပိုင်းပြည်တော်လည်းပဲကံွယ်စရာအကြောင်းမရှိဘူးဆိုပြီးတော့သူကပြောပြသွားပါခင်ဗျာ။ဆိုပြီးတော့တခြားသူရဲ့လူရက်ကိုOIC အဖွဲ့ဝင်နိုင်ငံတွေကထောက်ခံတယ်လို့ပဲကနေဒါနိုင်ငံနဲ့နယ်သာလန်နိုင်ငံတို့ကလည်းထောက်ခံတယ်၊ကျန်တဲ့နိုင်ငံတွေကလည်းထောက်ခံလာလို့မလို့သူညှိုးလင်းတဲ့ဆွဲကြောင့်ကိုပြောတော့ပါခင်ဗျာ။အဲ့ဒါကတော့ဒုတိယရှင်နေကြီးပြောတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။နောက်ဒီဂမ်ဘီယာဘက်ကလျှောက်ထားတဲ့နောက်ဆုံးဥပဒေပညာရှင်ကတော့ဒီပါမောက်ခရှင်နေကြီးဖီလစ်ဆန်ဖြစ်ပါတယ်။ဒီ ICJ တရားရုံးမှာအရင်တော့ဆုံးဖြတ်ဖူးတဲ့အမှုသားတကားတစ်ခုကိုလည်းသူပြောသွားတာတွေ့ပါတယ်။ဆိုတော့ပါမောက်ခရှင်နေကြီးဒီဖီလစ်ဆန်ပြောသွားတဲ့အချက်တွေကိုလည်းဦးကျော်စံတာပြောပြပေးပါအောင်ရှင့်။
ဟုတ်ကဲ့မဆူမြန်မွန်ပြောတဲ့အရင်တုန်းကဆူရင်လုံးသာဟို1960ရင်းလုံးတစ်တေတုန်းကအာဖရိကတောင်ပိုင်းမှာဖြစ်ခဲ့တဲ့အီသီယိုးပီးယားတို့လီဘီးရီးယားတို့နိုင်ငံတွေကတောင်အာဖရိကနိုင်ငံနဲ့ပတ်သက်ပြီးတော့ရှောက်ထားတဲ့ကိစ္စဖြစ်ပါတယ်။အဲဒီကိစ္စမှာတော့ဒီလိုပဲ provisional measure ထုတ်ပေးဖို့ဘာညာရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့တရားရုံးကလက်မခံခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ policy ဆီမစီလို့ငါတို့ဟာဒီဟာကိုပဲအလားလိုက်တယ်သူရဲ့ဆောက်ထားချက်ကိုဆူပြီးတော့ပြောခဲ့ပါတယ်တရားစီရင်အဆုံးရှိခဲ့ပါတယ်ဆိုတော့အဲ့ဒီစီရင်တုံးကိုမြန်မာဘက်ကထောက်ပြပြီးတော့ပြောခဲ့ပါတယ်အဲ့လိုလည်းပဲအစင်သာဒီလိုလူရှိခဲ့တယ်အဲ့ဒါကအခုသိချက်လည်းပဲတရားရုံးကစီရင်နိုင်မယ်မရှိဘူးပါညာဆိုတာသူတို့ဆောက်လဲသွားတဲ့အတွက်ကြောင့်အဲ့ဒီဟာကိုသူကပြန်ထောက်ပြပါတယ်အဲ့ဒီအတိုင်းလုပ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလိုတောင်အာဖရိကကိစ္စမှာပယ်ချခဲ့တာလည်းပဲအမှတ်တရဖြစ်တယ်အဲ့လိုပယ်ချခဲ့လို့လည်းပဲဒီတရားရုံးကိုထိုက်ကနိုင်ငံတကာရဲ့ဝေဖန်ခြင်းခံခဲ့ရတယ်အခုလည်းပဲတခါဒီအမှတ်ကိုထက်လက်ပြီးတော့ကြည့်မှမယ်ဆိုရင်ဒီတရားရုံးရဲ့မိုင်းမဟဖြစ်မယ်ပညာဆရာတို့အထောက်ခံတကွာဆောက်ရတော့ပါလိမ့်မယ်ဆိုတော့တကယ်တမ်းဒီနေ့အလုံးကိုလွှမ်းခြုံပြီးတော့ပြောရင်တော့သူရဲ့ဆောက်ထားချက်ကတော့ intense ရဲ့နောက်ပြီးတော့ပြင်ပိုင်ခွင့်ရှိတဲ့တရားရုံးမှာနောက်ပြီးတော့ဂမ်ဘီယာဘက်ကလည်းဆွဲဆိုပိုင်ခွင့်အပြည့်အဝရှိတယ်ဒေါ်လာဈေးမှာတော့ provisional measures လို့ခေါ်တဲ့ဒီဒေါ်လာဈေးလက်တော်လိုက်နာရဖို့ဆက်လက်ပြီးတော့ဒီ intense ရှိနေတဲ့အတွက်ကြောင့်ဒါကိုထမ်းသာထားဖို့လိုအပ်တယ်ဒီမင်းကိုချက်မှတ်ပေးဖို့လိုအပ်ပါတယ်ဆိုတာကိုဆောင်ရွက်သွားတာဖြစ်ပါတယ်ဆိုတော့ဒီဆောင်ရွက်ချက်ကိုဆင်းလာပြီးတော့နောက်နိုင်ပိုင်းဒီမှာမြန်မာဘက်ကဘယ်လိုဒုတိယအကြိမ်စုခံစစ်ပလာမလဲဆိုတာကတော့ကျွန်တော်ဆောင်ကြည့်ဖို့
ဟုတ်ကဲ့ပါရှင်ဦးကျော်စန္ဒပြောလို့ပါပဲဒီမကြခင်အချိန်မှာပဲနိုင်ပိုင်းတွင်းမှာမြန်မာဘက်ကလည်းလျှောက်လဲတင်ပြမယ်ဆိုတော့မြန်မာဘက်ကရောဘလို့အချက်တွေကိုသူတို့ပြန်ပြီးတော့ခုခံခြေပမယ်လို့ဦးကျော်စန္ဒအနေနဲ့မျှော်လင့်လဲရှင
့်အဲ့ဒါကတော့ကျူတင်ခမရဖြစ်ပါတယ်အဲ့ဒါကတော့မြန်မာဘက်ကတော့အချက်လဲပိုင်းကိုစိုးစိုးကသူတို့ပြောထားတဲ့နေရာမှာတော့ဒီဘက်ကပြောထားတာကတော့ခံတာဘုံမကျိုးစားခဲ့ဘူးဆိုတာကိုအဓိကပြောတယ်။နောက်ပြီးတော့စစ်တပ်ကရက်ဆက်ကြည့်မှုတွေတကယ်ရှိခဲ့တဲ့ကြောင့်မြန်မာတပ်ကဝန်ခံပြီးသားဖြစ်နေပါလားဆိုတော့မျိုးပြားမေးတော့ပါတယ်။တော်တော်လေးအကွက်တကြပြောပါလို့ဆွေးရပါလိမ့်မယ်။အခုခံမှာတော့မြန်မာဘက်ကဒီဟာကိုဘယ်လိုခြေပလာမလဲဆိုတော့ကျွန်တော်လည်းစိတ်ဝင်စားစောင့်ကြည့်နေတယ်လို့ပဲပြောမှာပါ
။ဟုတ်ကဲ့ပါရှင်။ဦးကျော်စောသားအခုလိုမျိုးThe Hague မြို့ကနေပြီးတော့တရားရိုက်သတင်းပေးဖို့ဒါကိုကျေးဇူးတင်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်ကြားလို့ရှိရင်လည်းတတိယတလောက်ထပ်ပြီးတော့ဦးကျော်စန္ဒနဲ့မင်းမြတ်မအောင်မရှင
်ဟုတ်ကဲ့ပါခင်ဗျာတောင်းပါပြီခင်ဗျာကျေးဇူးတင်ပါတယ
်ဒါကတော့ Netherlands နိုင်ငံ The Hague မြို့ကဒီ ICJ တရားရုံးမှာလျှောက်ထားတင်ပြချက်တွေကိုကိုယ်တိုင်သတင်းယူနေတဲ့ဦးကျော်စန္ဒပြောသွားတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဘက်ကတကြောပြန်လျှောက်ထားတင်ပြမှုကိုတော့ဒီမကြခင်နိုင်ပိုင်းမှာလုံးမှာပါကျမတို့နောက်နှစ်နာရီထုတ်လွှင့်မယ့်အစီအစဉ်ကြရင်လေဒီကနေ့လျှောက်ထားတင်ပြချက်တွေသုံးသက်ချက်တွေကိုနားဆင်ရမယ်ဆိုတာကိုကြိုတင်ပြီးတော့အသိပေးချင်ပါတယ်ရှင် အခုလိုမျိုးဒီ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့အမှုကိုကြားနေချိန်မှာပဲတရားရုံးအပြင်မှာဒီစိတ်ဝေဒစာစောင့်ကြည့်နေကြသူတွေရှိပါတယ်။မြန်မာနိုင်ငံဘက်ကနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုတိုင်လာပြီးတော့အမှုရင်ဆိုင်တဲ့အပေါ်အားပေးထောက်ခံနေကြသူတွေရှိသလိုအမှန်တရားပေါ်ပေါက်စေရေးမျှော်လင့်နေကြသူတွေပါတရားရုံးအပြင်မှာရှိနေကြတာပါ။အဲ့တော့တရားရုံးမှာလျှောက်ထားတင်ပြချက်တွေနဲ့ပတ်သက်လို့သူတို့ရဲ့အမြင်တွေကရောဘယ်လိုရှိနေကြပါသလဲ။ ICJ တရားရုံးအပြင်မှာကိုတိုင်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုဝင်းခတ်မောင်ရေးပြောပြပေးပါရှင်။
โอเคအခုကျွန်တော်ရောက်ရှိနေတာကတော့ Netherlands နိုင်ငံ The Hague မြို့ကနိုင်ငံကတရားရုံးချုပ် ICJ ရှေ့မှာဖြစ်ပါတယ်။ဒီနေ့စနေနေ့12လဟာ Gambia နေမြို့ကိုတရားစွဲဆိုထားတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ဒီကြားရက်စီမံဆောင်ရွက်ချက်တွေပြုသင့်မပြုသင့်ကြားနာစစ်ဆေးမဲ့နောက်ဆုံးနေ့တတိယနေ့ဖြစ်ပါတယ်။ပြီးခဲ့တဲ့2ရက်ကတော့ Gambia နဲ့မြန်မာအပြန်အလှန်တင်ပြချက်တွေကိုကြားနာပြီးပါပြီ။ဒီကနေ့မှာတော့နှစ်ချိန်ခွဲပြီးလုပ်မှာဖြစ်ပါတယ်ဒီညမစံတော်ချိန်3နာရီမှာဂမ်ဘီယာဘက်ကစတင်တင်သွင်းมาဖြစ်ပြီးဒီညမစံတော်ချိန်ည10နာရီမှာတော့ဒီမြန်မာဘက်ကခြေဖောက်ချက်တွေကိုဒေါက်ဆန်စုကြည်ဦးဆောင်နေမှာကိုယ်စားလှယ်ဖွဲ့ဟာပြုလုပ်တော့มาဖြစ်ပါတယ
် ICJ ကိုထောက်ခံတဲ့ဒီရိုဂျာအုပ်စုတွေဘက်ကတော့ဒီနေ့မှာဆန္ဒပြဖို့အစီအစဉ်မရှိဘူးလို့သိရပါတယ်ဒေါက်ဆန်စုကြည်ကိုထောက်ခံဆန္ဒပြသူတွေကတော့ဒီကနေ့နဲ့ပိုင်းမှာပွဲခွဲရောက်ရှိနေပါပြီညနေကျရင်တော့မနေ့ကစီစဉ်တိုင်းဆက်လက်ထောက်ခံဆန္ဒပြသွားမယ်လို့သိရပါတယ
်။နယ်သာလန်နိုင်ငံမှာနှစ်ပေါင်း30ကျော်ကြာနေထိုင်ခဲ့သူဒေါ်ချိုမာကသူကုရောက်ရှိနေရတဲ့အကြောင်းရင်းကိုအခုတို့ပြောပါတယ
်။ဒီနေ့လာရတဲ့အကြောင်းရင်းကတော့အန်တီအနေနဲ့ဗမာပြည်သားဖြစ်ပါတယ်။ဗမာပြည်သားဖြစ်သလိုဒီအမေတော်အောင်ဆန်းစုကြည်ကဒီကိုလာပြီးတော့နိုင်ငံအတွက်လာရောက်ဖြစ်ရှင်းတဲ့အတွေ့အန်တီတို့ကလည်းတစ်ဖက်ပိုင်းတိတ်ခါနေပြီးတော့ဝိုင်းဝန်းကူညီတဲ့သဘောပါ။
ဆွေဒင်နိုင်ငံလွန်တက်သူမှာပြည်သူ့ကျန်းမာရေးမာစတာဖွဲ့အတွက်ပညာတော်သင်လာရောက်သင်ယူနေသူမန်နှင်းလဲဆိုကတော့မနေ့ကတရကွေမှာလာရောက်နားထောင်ခဲ့တဲ့သူ့အတွေ့အကြုံကိုအခုလိုဝေမျှပါတယ်
။နားထောင်လိုက်ရတာပေါ့နော်ကျွန်တော်မနေ့က9နာရီခွဲခရဲရလာပြီးတော့ဒီမှာ queue ရတယ်။အဲ့တော့ဟိုလူတွေကတော့အများကြီးပဲပေါ့နော်။ကျွန်တော်တို့အစားကြားထားတာဘယ်လိုကြားထားလဲဆိုလို့ရှိရင်ဒီဂမ်ဘီယာဘက်ကနေပြီးတော့ hearing public hearing အတွက်ကိုလူ25ခုပေါ့နော်ပြီးရင်ညီမတို့ဒီညီမဘက်ကပြီးတော့ညီမဘက်ကနေပြီးတော့လာပြီးနှောက်ဟောင်းတဲ့သူတွေကို25ခုပေးမယ်လို့ကြားထားတယ်ဒါပေမဲ့တကယ်ပေါ့နော်သူတို့အမှသတ်မှတ်ထားတဲ့ criteria ကဘာဖြစ်သွားလဲဆိုလို့ရှိရင်ဒီနှစ်ဖက်လုံးအတွက်ကိုသူတို့ကဘုတ်ဘက်တွေဒီဘက်တွေမခွဲတော့ဘူးမခွဲတော့ဘဲနဲ့ဒီ ticket ကို20ပဲပေးတယ်ပေါ့နော်အဲ့တော့20ပဲပေးတဲ့အတွက်ကြောင့်မလို့ညီမတို့ကဒီလာတဲ့သူတွေတဲမှာဆိုလို့ရှိရင်ညီမတို့အရှိမတော့ရောက်နေရပေါ့နော်9နာရီခွဲခဲ့တဲ့ရောက်နေတဲ့အတွက်ကြောင့်မလို့ ticket ကိုတော့ရခဲ့တယ်ဒါပေမဲ့ဒီမြန်မာဘက်ကနေပြီးတော့နောက်ထောင်နေသူဆိုလို့ညီမထင်တယ်ဟိုမြန်မာလူမျိုးက9ရောက်10ရောက်လောက်ပဲတွေ့တယ်ကျွန်တော်ကတော့ဒီအော် foreigner တွေလည်းပါမယ်ပေါ့နော်အဲ့လိုမျိုးအမျိုးစုံပေါ့လူမျိုးစုံပေါ့နော်အဲ့လိုမျိုးပါတယ်အဲ့တော့မနေ့ကညီမတို့20နာထောင်ခွင့်ရခဲ့တယ်
မြန်မာမွတ်စလင် association နယ်သာလန်ရဲ့အတွင်းအမှုလည်းဖြစ် European Ranger Council ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ Mohammed Elias ကတော့ပြီးခဲ့တဲ့နှစ်ရက်ကတရားခွင်ကြားနာမှုတွေနဲ့ပတ်သက်လို့သူ့အမည်ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ပထမတရားကတော့ဟိုဂမ်ဘီယာကနေကျွန်တော် Ranger လူမျိုးပြက6လက်ချက်ထင်တာပေါ့ကျွန်တော်ကဂျီနိုဆိုက်ဟိုလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့အဲ့ဒါသူတို့အသေးစိတ်ဟိုအထွက်ခံနဲ့ပေါ့တင်ပြတယ်ဟိုနောက်ပြီးတော့မနေ့ကတော့အွန်ဆန်းစုကြည်လာပြီးတော့အဲ့ဒါကိုခြေပါတာပေါ့အဲ့ဒါကိုခြေပေးတယ်ဒါမဲ့ကျွန်တော်တို့ကစိတ်မကောင်းတာတော့ဆိုကကိုယ်တိုင်အကုန်တီးပြီးတော့အဲ့ဒီတော့ဆိုကနိုဘယ်ဆုရထားတာပေးစ်မှာပဲနိုဘယ်ဆုရထားတယ်အမျိုးသမီးတယောက်ဖြစ်တယ်ကျွန်တော်လည်းအစားနဲ့အရင်ကယူသေးတယ်လေးစားတယ်သူယူချင်တယ်ဒါမဲ့သူ့ရဲ့အကူကဆက်ဆက်မုံပြောပုံတွေကတော့အားမရဘူးပေါ့သူကရိုဟင်ဂျာလူမျိုးဆိုပြီးတော့နာမည်တော့မသုံးခဲ့ဘူးမနေ့ကဟောအကုန်လုံးကိုသူကညင်းတာတော့ညင်းတယ်ညင်းချူတာတွေအကုန်လုံးကဟောမတင်းကျင်းတာတွေအဲ့ဒါတွေတော့ညင်းတော့ညင်းတယ်တော့မဲ့ဝင်ကြနာမည်တော့မကိုင်ဘူးဆိုတော့အဲ့ဒါတော်တော်လေးကိုစိတ်မကောင်းဘူးအဲ့ဒါလေဟိုလူမျိုးတမီးရဲ့နာမည်တကူကို deny လုပ်တာအဲ့ဒါလေဂျီနိုဆိုက်ရဲ့ stages တကူပါပဲ
မြန်မာနိုင်ငံကိုဂမ်ဘီယာကတရားစွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဂျီနိုဆိုက် convention စာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ကြားပြတ်စီမံဆောင်ရွက်မှုတွေပြုသင့်မပြုသင့်ဒီကနေ့နောက်ဆုံးကြားနာမှုနှစ်ရက်ပြီးသွားတဲ့အခါမှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့နောက်ထပ်ရက်သက်တစ်ပတ်အနည်းဆုံးနှစ်ပတ်အကြာပြီးမှသိရမယ်လို့ခန့်မှန်းရပါတယ်ကျွန်တော်ဝင်းခန့်မောင်ပါ Netherlands နိုင်ငံ The Hague မြို့ ICJ တရားရုံးကနေတင်ပြပို့နေတာဖြစ်ပါတယ
် VOA 1တော်သားကိုဝင်းခန့်မောင်ပါရှင်ညပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကြရင်လည်းဒီ ICJ တရားရုံးမှာဒီကနေ့လျှောက်ထားတင်ပြချက်တွေ၃၀ချက်တွေကိုထုတ်လွှင့်ပေးသွားပါဦးမယ်ရှင
်။ဘုရားရှင်များရှင်ဒီခေတ်ကြီးမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ
လူမျိုးတုံးသက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူ့ခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နိနိညာဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ချိုတင်ဆက်သွယ်အကြောင်းကြားဖို့ထပ်ပြီးတော့ပြောပြစီရှင်။VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေအပတ်စဉ်အစီအစဉ်တွေကို burmese.voanews.com မှာအသံလျော့စာသားနဲ့ပါဖော်ပြပေးနေပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ပါတယ်ရှင်။ဒီနေ့ညမြန်မာစံတော်ချိန်ည9နာရီကနေပြီးတော့10နာရီထိထပ်ပြီးထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453လိုင်းဒိုမီတာ25 kHz 11893လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်ကိုလိုင်းလံမီတာ190 kHz 1595တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လင်းဦးကတက်တဲ့အကြေညာပေးပါအောင်မရှင
်။ရင်းကြီးပေါ်လူမျိုးတို့တက်ပြဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မြန်မာနိုင်ငံကိုတရားဆက်ဆိုထားတဲ့ ICJ နိုင်ငံကတရားရုံးမှာဒီကနေ့တတိယနေ့နဲ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းနေပါတယ် ICJ မှာတရားလိုလို့တရားဆက်ဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရိုဟင်ဂျာတွေပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းပထမပိုင်းဖြစ်တဲ့လျှောက်လှဲချက်တင်သွင်းရမှာပြောဆိုထားခဲ့ကြတာပါခုခံချိပါမယ်မြန်မာနိုင်ငံဘက်ကကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့မနေ့ကလျှောက်လှဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုငြင်းဆန်တာမရှိကြောင်းလည်းအကျိုးဆောင်ရှင်တွေဘက်ကထောက်ပြသွားကြတာပါ။ကမ္ဘာ့နိုင်ငံဘက်ကအကျိုးဆောင်ရှင်တွေအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတွေတက်ပြဖို့ရည်ရွယ်ချက်ရှိကြောင်းနဲ့ဒီအခြေအနေကိုဟန်တားနိုင်ဖို့အရေးပေါ်အစီအမံတွေလိုအပ်ကြောင်းကိုလည်းထောက်ပြလျှောက်လှဲသွားပါတယ်။ကမ္ဘာ့နိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတွေတက်ပြမှုမမြောက်တဲ့အကြောင်းမနေ့ကပဲ ICJ မှာလျှောက်လှဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းဒီကနေ့ကြားနာပွဲအဆုံးသတ်ခင်မှာဆွဆွဲချက်တွေကိုတုံ့ပြန်ချိပါသွားလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူရေးအောက်လွှတ်တော်တရားရေးကော်မတီမှာအစောဆုံးဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအရေးယူဖို့စီစဉ်နေတဲ့အချိန်မှာပဲသမ္မတထရန့်ကတော့ဒါနိုင်ငံရေးယူခြင်းနဲ့လှုပ်ဆောင်ခဲ့တဲ့ကြိုးပမ်းမှုသာဖြစ်ပြီးအထောက်ထားလဲခိုင်ခိုင်လုံလုံမရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဂျူးဘာသာဝင်တွေနဲ့ပတ်သက်တဲ့အမိန့်ပြန်နှန်းဟာအမေရိကန်ကောလိပ်ကျောင်းတွေမှာဂျူးဘာသာဝင်တွေပေါ်ဆန့်ကျင်တဲ့သဘောထားတွေကြီးထွားလာနေတာကိုဖြည့်ရှင်းမှုရည်ရွယ်ထားတာဖြစ်တဲ့အကြောင်းဖော်ပြထားပါရယ်။ဂျူးဘာသာဝင်တွေရဲ့ဟာနုကာဘာသာရေးပွဲတော်ဖြစ်အင်ပီရိုမှာမနေ့ကဂျူးလူမျိုးထောက်ခံသူတွေတက်ရောက်လာတဲ့အခမ်းအနားတွင်မှာပဲသမ္မတကအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာလည်းဖြစ်ပါရယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်မှုကမတ်ခွန်ညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါရယ်။အခုထွန်းလွင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးပါအောင်မယ်။ Asia Set ဂျိုလူနဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington. Thank you.